နိုင်ငံတကာမီဒီယာတွေထဲမှာဒေါက်ဆန်းစုကြည်အစိုးရကိုအမှတ်ပေးတဲ့ကိစ္စတစ်ခုတက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းချနိုင်တယ်ဆိုတဲ့အချက်လည်းပဲအကောင်းမြင်ပြီးတော့ပြောကြပါတယ်ဆိုတော့တက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းချနိုင်တာတော့ဟုတ်ပြီအဲ့တော့အဲ့ဒီအတွက်ဘလောက်ထိပေးဆိုင်နေရသလဲဆိုတာကိုကြည့်မယ်ဆိုရင်လည်းပဲတော်တော်လေးအရေးကြီးမှကိစ္စထင်ပါတယ်အဲ့ဒီတက်မတော်ကျင်းနတ်အောင်ဖွဲ့စည်းပုံဥပဒေအရနိုင်ငံရေးအခွင့်အာဏာတွေအများကြီးပေးထားရတာတွေကဘလောက်ထိအတားအဆီးဖြစ်နေပါလဲကိုရင်းနဲ့မျိုး
ဒီကောပဲအဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့ဆိုရင်ပူပန်လာတဲ့အစာရင်တော့အခုဒေါက်ဆတ်စစ်ကြီးဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်တဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။နောက်ပြီးတော့အဲ့ဒါကလည်းမှန်ကန်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ခံပြီးပြည်စေမလက်ခံပြီးပြည်စေတက်မတော်ရဲ့ထမ်းကဏ္ဍကဒီနိုင်ငံတော်ပုံပြိုးရေးနဲ့ငြိမ်းချမ်းရေးကိစ္စမှာအရေးပါတဲ့နေရာရှိနေလို့ပါပဲ။အဲ့တော့ဒေါက်ဆာစုကြည်ကိုယ်တိုင်ကလည်းသတိထားပြီးတော့ဒါကိုဆက်ဆံသွားတယ်ဒီအတွက်တော့အထိုက်လျောက်ဟိုပေးဆိုင်ရတာမျိုးတွေရှိနိုင်ပါတယ်ဥပမာအဖြစ်ရုပ်တော်ပွဲပတ်တမီမှာဒီမျိုးရဒီမိုစီဖွဲ့ချုပ်ကနေပြောလာခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုရုပ်တော်ပွဲပြီးကာလမှာနည်းနည်းလေးဒါကိုဟိုဟိုထိပ်ပိုင်းဦးစားပေးနေရမှာမထည့်တဲ့ကိစ္စမျိုးတွေရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းပြန်ပြောမယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းဖြစ်စဉ်မှာတက်မတော်နဲ့အထိုက်လျောက်ဟိုဟိုဆက်ဆံမှုကကောင်းမွန်တဲ့အတွက်ဟိုဆက်ပြီးတော့အရှိမသွားနိုင်တဲ့အနေအထားမျိုးတွေကတော့ရှိပါတယ်ကျွန်တော်ကတော့ဟိုရုပ်ကွယ်မတိုင်ပြီကကြိုပြီးတော့စိုးရင်ခဲ့တဲ့လူတယောက်အနေနဲ့ပြောမယ်ဆိုရင်တော့ရလောဆယ်မှာဒေါက်ဆတ်စုကြည်ဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့သွားတဲ့အခြေအနေဒီထိုက်လျောက်ကောင်းမွန်တယ်လို့မြင်ပါတယ်ခင
်ဗျဟုတ်ကဲ့ကိုရဲနဲ့မျိုးပြောလို့ကျွန်တော်အဲ့ငင်းချမ်းရေးကိစ္စကိုဒီမှာတခွန်းထပ်မေးခြင်းပါတယ်တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တက်မတော်ကြောင့်ပြစ်ခတ်ရစေတောင်မှတောင်ငင်းချမ်းရေးဖြစ်စဉ်ရှင့်မတူးသာဘူးဖြစ်နေတယ်လို့သုံးသပ်ကြပါတယ်ကောင်ဆန်းစုရဒီအရေးမှာတက်မတော်ရဲ့သဘောတူညီချက်မရဘဲနဲ့ဘာမှဆစ်ဆက်ပြီးတော့မလုပ်နိုင်ဘူးလို့ဆိုကြပါရတယ်။အဲ့ဒီကြောက်ကိုဘယ်လိုပြန်ပြောချင်ပါလဲခင်ဗျာ
။ကျွန်တော်ဟိုသတင်းမီဒီယာလောကကလူ၁၀ယောက်ကိုကျွန်တော်မေးကြည့်ခဲ့တာရှိပါတယ်။အဲ့ဒါကတော့အရင်ဟိုနိုဘမာရွေးကောက်ပွဲမတိုင်မီကညဉ့်ညဖြစ်စဉ်နဲ့နိုဘမာရွေးကောက်ပွဲတိုင်ပြီးတဲ့နောက်ပိုင်းမှာရွေးကောက်ပွဲဖြစ်စဉ်ပေါ်ဘလို့မြင်လဲဆိုတဲ့အခါမှာသူတို့တဲကအများစုကနိုဘမာရွေးကောက်ပွဲမှာအမျိုးသားလူမျိုးစုအဖွဲ့ချုပ်ကနိုင်ပြီးနောက်ပိုင်းမှာမြန်မာပြည်ဖြစ်စဉ်ကလည်းနောက်ဆုတ်သွားတယ်လို့တို့ရဲ့အမြင်ကိုတို့ပြောခဲ့တာ၄ရှိပါတယ်။ဒါပေမဲ့ဆိုလိုတဲ့သဘောကဟိုနောက်ပိုင်းမှာလည်းနည်းနည်းနှေးသွားတယ်နည်းနည်းတန့်သွားတယ်လို့ဆိုလိုတဲ့သဘောပါ။ဒါပေမဲ့အဲ့ဒီမှာပြန်ပြီးတော့ကျွန်တော်ကပြန်ပြီးတော့သုံးသပ်ရမယ်ဆိုတော့27ရာစုပင်လုံကြီးလာကံမှာအဖြေထွက်ခဲ့တာတွေတော့မဟုတ်ပါဘူး။ဒါပေမဲ့အဲ့ဒါက250ကျော်အကြာမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဒီဖွဲ့တွေအားလုံးဟာမျက်နှာစုံကြီးမှာတို့ပြောချင်တဲ့စံနာတွေတို့ရဲ့ခံစားမှုတွေနဲ့တို့မျှော်လင့်ချက်တွေကိုထုတ်ပြောပွင့်ရတာကတော့ပရမအူဆုံးချိန်အဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်ကခုနကသတင်းမီဒီယာအဖွဲ့အစည်းတွေကလူ၁၀ယောက်ကိုကျွန်တော်မေးကြည့်ပါတယ်။ရင်းဆိုးရဖွဲ့နဲ့အခုဆိုးရဖွဲ့နဲ့ဒီလက်နက်ကိုင်ဟိုပြိပခနဲ့ငញ្ញရေးဖြစ်စဉ်ပေါ်မှာမတူညီတဲ့ဆိုးရနှစ်ဖွဲ့ကြားထဲမှာ intention လို့ခေါ်တဲ့ဖိတ်ဆန္ဒတွေကိုမေးတဲ့အခါမှာတော့သူတို့ကအခုအဆိုးရဖွဲ့ကနှောင့်နှေးမှုရှိတော့လဲ intention ဖိတ်ဆန္ဒအနေနဲ့ယူချက်အနေနဲ့တော့ပူပြီးတော့ယုံကြည်စိတ်ချပွဲရာရှိတယ်လို့သူတို့ပြောပါတယ်ဗ
ျဟုတ်ကဲ့ကိုသီဟာသွေးသဘောထားလည်းသိကျင်ပါတယ်တက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့ပြောကြတဲ့နေရာမှာအဲ့လိုဆက်ဆံရေးကောင်းနေဖို့အတွက် NLD ဘက်ကပြစ်ဆက်ရတာဆိုတော့ကပြောသလိုတချို့ကသုံးသပ်ကြတယ်တိုင်းရင်းသားခေါင်းဆောင်တွေပေါ့အထူးသဖြင့်တလောတော့ကကျွန်တော်ဖတ်ရပါတယ်တက်မတော်ရဲ့သဘောတူညီမှုမပါဘဲဒေါက်ဆန်းစုကြည်ဟာဒီကိစ္စမှာရှေ့မရွေးနိုင်ဘူးဆိုတာကိုသီဟာသွေးသဘောထားပြောပါအောင်ခင်ဗျာဒီကိစ္စမှာ
โอเคအရင်ဆုံးကျွန်တော်ဟိုပါတော့ဒီတက်တဲ့အာဟိုဒီ energy ဆိုတာလည်းအစီအပြေချင်းဟာတော့ဒီရေးပါလဲဆိုရယ်ဖိစာလဲကျွန်တော်အရင်ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော် energy ကကျွန်တော်တို့ဒီလိုမျိုး landslide နိုင်သွားပြီးတော့အစိုးရဖွဲ့နေတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေထဲမှာရောကျွန်တော်နိုင်ငံရေးအခြားနိုင်ငံရေးအင်အားစုတွေကြားထဲမှာရောနိုင်ငံတကာတိုင်းဝမ်းမှာရောစိုးရင်ပူပါမှုရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအရင်ဟိုကျွန်တော်စစ်ဘိုးအများဆုံးပါခဲ့တဲ့ဥစားရွှေဖွဲ့ခဲ့တယ်လားဥစားရွှေထားခဲ့တဲ့ဒီအစိုးရဥစားရွှေအစိုးရကဒီကျွန်တော်တို့ဒီတက်မတော်အင်အားစုတွေကအလား energy လိုမျိုးအတိုက်ခံရသူကနိုင်တော့အာနာဆွဲပါမလားအာနာပြန်ပြီးတော့တက်မတော်နေလဲလားတက်ခံရအာနာလက်လွတ်လိုက်ရတဲ့အချိန်မှာတက်မတော်နေတယ်တတိမြေအာနာသိနေလားဆိုတိုးရင်အတော်ကြမှုရှိပါတယ်ဒါဟာအခြေအနေကိုအများကြီးချိန်ချောက်ပါတယ်ဆိုတော့ဒီအစ်မအစ်စ်နေနဲ့ဒီတက်မတော်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံနိုင်မှုဒီအစအစအရာရာအထူးသဖြင့်ရန်ကန်တကာအတိုင်းဝိုင်းကောအထူးသဖြင့်ကျွန်တော်တို့အိမ်မက်တဲ့နိုင်ငံတွေရောအားလုံးစိတ်အေးသွားတယ်ကျွန်တော်တို့ဟိုဘောနောစိတ်တက်တာရသွားပြီးတော့စပြီးအစိုးရအစ်စ်ကိုယုံကြည်ဆက်ဆံတဲ့အနေအထားမျိုးကဒါအရန်ရေးပါပါတယ်ကမ္ဘောနီးယားနဲ့ဂျင်းပြီးအပြီးအာနာရထားတဲ့အနေဒီနေတဲ့အာနာရရှိမှုကိုဆက်လက်ပြီးတော့ထိန်းသွားနိုင်မယ်လို့ယုံကြည်မှုဖြစ်စေတယ်ဒါအရင်ရေးပါတဲ့အချက်ပါဒါကြောင့်ဒေါက်ဆန်းစုကြည်ရဲ့ ်တို့တက်မတော်နဲ့အချင်းပြောင်းတက်နိုင်သူတွေစူးစားတယ်လို့ကျွန်တော်မြင်ပါတယ်
။အဲနောက်တစ်ချက်ကတော့တိုင်းရင်းသားတွေနဲ့ဆက်ဆံရေးအဆင်ပြေဘူးဆိုတာဟုတ်ကဲ့
။ကျွန်တော်နားလည်တာကတော့ဟိုပါပေါ့နော်ဒီတော်ဆန်းစုကြည်ကဒီလှုပ်ချင်တာတွေအားလုံးကိုဟာတက်မတော်ကိုကြော်ပြီးမလုပ်နိုင်ဘူးဒီတိုင်းရင်းသားတွေနဲ့ဒီငင်းကြဲဆွေးနွေးတဲ့အပိုင်းမှာဟလာဟိုတက်ကအခုခံဖြစ်နေတယ်ဆိုတဲ့ကိစ္စကတော့တွေ့ရင်ပြောရင်ကျွန်တော်ဒီကိစ္စတော်တော်ရှုပ်ပြပါတယ်ကျွန်တော်အမြန်ပြောဖို့ဆက်ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့အပိုင်းတွေကကျွန်တော်ဒီခြေသားမှာဖြစ်ပြနေတဲ့အပိုင်းတွေရှိပါတယ်ဒါတွေကြတော့ကျွန်တော်တို့ဒီကာကွယ်ဥပဒေချုပ်ကဒေါက်တာဆုကြည်ကိုဘယ်လိုပြင်ဆင်လာလဲဆိုတော့ကျွန်တော်မသိဘူးတိုက်ပွဲတွေကပိုဖြစ်လာတဲ့အတွက်အခက်အခဲရှိပေမဲ့ဒေါက်တာဆုကြည်ကအခုအချိန်မှာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီတက်မတော်ဘက်မှာရန်တွေတကယ့်သူဖြစ်နေတာပေါ့နော်ဆိုတော့ဟိုတက်မတော်ကလည်းကျွန်တော်ကော်မန်ဒါကကြောင်းသွားပြီအလားအရင်လောကလိုမဟုတ်တော့ဘူးလားဥထင်ကျော်ဖြစ်သွားပြီဆိုကြပါတော့ဒေါက်တာဆုကြည်ဖြစ်သွားတဲ့အတွက်သူ့အနေနဲ့တိုက်ရတာကအကယ်၍ဒီတဲ့ဒီတော့ဆက်စစ်ကြီးဘက်ကပြီးတော့ဟလာဟိုဒီလိုတိုက်ပွဲတစ်ခုရင်းစီကိုသူ့အနေနဲ့ကန့်တနိုင်စရာမရှိဘူးထဲချုံနိုင်စရာမရှိဘူးဆိုတော့သူကတိုက်ရတာပို့ပြီးတော့အားတာရဲ့သဘောရှိတယ်။အဲ့တော့သူကလည်းကျွန်တော်ဆီတဲ့မြေပြင်မှာတော်တော်လေးဆက်စင်ကြီးတွေလွတ်ချင်းကလေးလုံနေတဲ့သဘောရှိပါတယ်။ဒါကလည်းတော့ဆက်စစ်ကြီးအစိုးရအနေနဲ့ဒီဘန်းကိုမကျွမ်းကျင်တာလည်းပါပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကမြန်မာနိုင်ငံအစိုးရသစ်အတွက်အဓိကစင်ခေါ်မှုတစ်ချက်လို့ထင်ပါတယ်။အဲ့ဒါကတော့ဘာသာရေးနဲ့ပတ်သက်တဲ့အခြေခံတဲ့ကိစ္စလောလောဆယ်မှာတော့ဘာသာရေးအပြင်အခုဘူးတီရောင်မောင်တော်ဘက်မှာဖြစ်နေတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအများကြီးပုံမှန်လေးလေးလှုပ်လာတဲ့အစိုးရကလည်းနေစဉ်နဲ့အများစုကိုထုတ်ပြန်တယ်နောက်ပြီးနိုင်ငံတကာအသိအမှတ်ပြုထားတဲ့စောစောကဆရာတို့ညောက်ပြောသူတွေပဲအစိုးရလည်းဖြစ်တယ်ဒေါင်ဆန်းစုကြည်ကိုယ်တိုင်လည်းပဲဒီဟာကိုအများကြီးမကြခဏဖြစ်ရှင်းတယ်သို့တော်လည်းပဲနိုင်ငံတကာကသတင်းမီဒီယာတွေကပြောလိုက်တိုင်းပြောလိုက်တိုင်းအဲ့ဒီမှာလူခွေချိုးဖောက်တာဖြစ်နေတယ်ဘာညာဆိုပြီးတော့ရေးကြပါတယ်ဆိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့နိုင်ငံတကာသတင်းမီဒီယာလောကကပြောနေရတဲ့လက်ရှိအခြေအနေဘယ်လိုမြင်ပါလဲ
။ကျွန်တော်အမြင်ကတော့သူးသခင်ရခိုင်မှာဖြစ်တဲ့ပြဿနာတွေမှာဒါကိုရှင်းပြကြတဲ့သတင်းမီဒီယာတွေပဲဖြစ်ဖြစ်နိုင်ငံတကာအဖွဲ့အစည်းတွေပဲဖြစ်ဖြစ်ပြည်ရင်းအဖွဲ့အစည်းတွေပဲဖြစ်ဖြစ်အမြင်ဟာအများစုကအဖြူနဲ့အမဲကိုရွေးချယ်ကြတာများပါတယ်။တချို့ကဖြူလို့ပြောမယ်တချို့ကအမဲလို့ပြောမယ်။ကျွန်တော်အမြင်ကတော့ဒီလိုကိစ္စမျိုးကဒီလိုပြိပခါမျိုးဟာဟိုမိခိုးရအောင်ရှင်နေမှာရှိတယ်လို့ထင်ပါတယ်။ဥပမာအပြင်နိုင်ငံကဖွဲ့စည်းရေးအသုံးတက်တဲ့အခါမှာနိုင်ငံကလူ့ခွင့်ရေးစာချုပ်စာချုပ်တွေကအသုံးတက်တဲ့ချင်းကတာမျိုးတွေရှိမယ်။ပြည်ရင်းမှာရှိတဲ့ဟိုအထူးအပြင်ဟိုနောက်တစ်ဖက်ဆုံးကရုပ်ချစ်ဖွဲ့စည်းတွေကနောက်တစ်မျိုးနဲ့တုံ့ပြန်တာမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအဖြူနဲ့အမဲနေရာတော်တော်များများကပြိပခါကိစ္စတွေမှာအဲ့နှစ်ခုကဟိုရှောင်တိန်တဲ့အနေအရလို့မြင်ပါတယ်။နိုင်ငံကမီဒီယာတွေကဒါနဲ့ပတ်သက်ရင်တော်စုကရိုဟင်ဂျာနာမည်ကိုသုံးပြီးတော့ဖြေရှင်းတာမျိုးမရှိဘူး။ဒီကနေ့ပတ်သက်ပြီးတော့လေးလေးနက်နက်ပြောရမို့မရှိဘူးဆိုတဲ့ဟာမျိုးတွေမှာဟိုတဝက်တပြက်လက်တခံနိုင်နေမယ်တကယ်တမ်းပြည်ရင်းမှာဒေါက်ဆန်းစုကြည်နဲ့အစိုးရဖွဲ့ကရင်ဆိုင်နေရတဲ့အနေထားအင်မတန်ခက်ခဲတဲ့အနေထားဖြစ်ပါတယ်။1962ခုနှစ်နောက်ပိုင်းမှာပထမအဆုံးအချိန်90ကျော်ကြာမှာတက်လာတဲ့ရသားအစိုးရဖွဲ့ဟာအခက်ခဲတွေအများကြီးနဲ့ရင်ဆိုင်ရပါတယ်။နောက်တစ်ခုကသူတို့ရသားအစိုးရဖွဲ့ကိုထိုးလက်ချင်တယ်ဒါမှမဟုတ်လေအမားတွေကိုထောက်ပြခြင်းနဲ့အဖွဲ့အစည်းတွေကဒီလောက်ရက်တွေနဲ့ပတ်သက်ပြီးတော့ဒါကိုနမူနာပေးနေတဲ့အဖွဲ့ရှိသလိုတကယ်တမ်းကလူထုထဲမှာလည်းဒီပြဿနာကိုတည်တည်ချာချာနားလည်မှုရှိတာမဟုတ်ပါဘူး။တခိုင်မှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့အရင်ဆုံးကဘာတွေဖြစ်ခဲ့တယ်ကိုရိုနီကစ်ကဘာတွေဖြစ်ခဲ့တယ်နောက်ပိုင်းဘာတွေဖြစ်တယ်အခုဘာတွေဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်မှုမရှိဘဲနဲ့ဆိုရှယ်မီဒီယာလူမှုမီဒီယာမှာတော့လည်းကောင်းဒါမှမဟုတ်ရင်လည်းလူလူတွေကြားထဲမှာလည်းကောင်းပြောဆိုနေတဲ့အရာတွေကတော်တော်လေးစိုးရိမ်စရာအနေထားတွေရှိပါတယ်အဲ့တော့ဟိုနိုင်ငံတကာမီဒီယာတွေကပေါ်ပြသလိုနိုင်ငံတော်တကာတာဝန်ပုဂ္ဂိုလ်နိုဘယ်ငြိမ်းချမ်းဆုရှင်ဒေါက်တာဆုကြည်ကလုံးဝဂရုမစိုက်ဘူးဆိုတော့ဟိုအမြင်ကိုတော့ကျွန်တော်ကသဘောမတူနိုင်ပါဘူးကျွန်တော်ထင်တာကတော့သူဟာထိုက်တဲ့လောက်တော့ဂရုစိုက်တယ်ဒါပေမဲ့ဟိုစိုးရိမ်မှုကြီးကောင်းကြီးမယ်လို့ကျွန်တော်မြင်ပါတယ်စိုးရိမ်မှုကြီးကောင်းကြီးမယ်အတွက်ဒီပေါ်မှာစီရင်မှုများလဲများနိုင်ပါတယ်။ဒါတူကဒီအစိုးရဘက်တွေတောင်မကဘဲနဲ့သတင်းမီဒီယာတွေကဒီပေါ်မှာထုတ်ပြန်တာကလည်းအခုချိန်မှာဒီအဖြူနဲ့အမဲပုံစံဖြစ်နေပြီးတော့မိခိုးရောင်ကြတဲ့အလေလက်အခြေအနေကိုသတင်းထုတ်ပြန်ဖို့အတွက်ကျွမ်းကျင်မှုပဲဖြစ်ဖြစ်ဒါမှမဟုတ်လေလူအများစုဒါမှမဟုတ်လူအများစုမဟုတ်ရင်တော့မှတော်တော်များတဲ့ဗုဒ္ဓဘာသာမြန်မာတွေရဲ့တုံ့ပြန်မှုပေါ်မှာစိုးရိမ်မှုလွန်ကဲပြီးတော့စိတ်ပင်ကျင်လွန်းနေတာတော့ရှိနေတယ်လို့ကျွန်တော်တွေ့ပါတယ်
ဟုတ်ကဲ့ကိုသီဟာသွေးရဲ့သဘောထားလည်းသိရင်ပါတယ်ဒီအရေးမြန်မာအစိုးရကင်တွယ်ပုံနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက
်ဟုတ်ကဲ့ဒီအခုချိန်ဒီလက်ရှိအစိုးရအဖြစ်နေတဲ့ကင်တွယ်နေတဲ့ပုံစံကကျွန်တော်မှန်ကန်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့တတိကြီးကြီးနဲ့သာပြီးကင်တွယ်နေတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့အရင်အစိုးရဆက်ဆက်ကလုပ်ခဲ့တဲ့လုပ်ပြီးလုပ်ရတယ်လေအကျိုးဆက်တွေကကျွန်တော်တို့မြင်ပြီးတွေ့ပြီးဖြစ်ပါတယ်ပို့ဆိုးသွားတယ်ဟလာပို့ပြီးတော့ချင်းရဆက်တဲ့အနေထားကိုရောက်လာတယ်ဆိုတော့အားလုံးလည်းမြင်ကြပါတယ်ဆိုအခုချိန်တည်းကအခုဖြစ်သွားနေတဲ့အချိန်တည်းကစဖြစ်တယ်ကနေပြီးတော့ကျွန်တော်ဒီလာကြည့်မယ်ဆိုလို့ဆိုရင်ဒီတစ်ခါမှဖြစ်နေတဲ့ကိစ္စကဘောရောတော့ဝိုင်းမှာဖြစ်နေတဲ့ကိစ္စထောင်ချောက်အခုလည်းကျွန်တော်တို့မောင်းသွင်းနေတာပါ လိုထောင်ချောက်တဲ့ကိုမောင်းသွင်းနေရလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအရက်သားတွေကိုဟလာအင်အားပေါင်းပြီးတော့ခြေမုံနဲ့နှိမ့်ဆက်တယ်တက်ဖြတ်တယ်ဆိုတော့အမြင်ကိုရအောင်စနစ်တကျကျွန်တော်တို့ခံပြီးနေတာပေါ့။ဘာဖြစ်လို့လဲဆိုတော့ဒီလက်နဲ့ဆိုင်အုပ်ကြွမှုဟာလက်နဲ့အကောင်းစားတွေနဲ့ရှင်ဆိုင်တိုက်ပွဲဝင်နေတာမဟုတ်ဘဲနဲ့ပဋိပက္ခတစ်ခုဖြစ်အောင်လုပ်ပွဲပြီးတော့မှဒီဘက်ကနေပြီးတော့တိုင်းလန်တိုက်ခိုက်တဲ့အချိန်မျိုးဟာဟိုဘက်မှာအရက်သားတွေကိုခုခံခံနဲ့နီးနဲ့ကင်းကျစ်ကိုဆင်ရင်နေတာတွေ့ပါလေ။ဆိုတော့ဒီအကင်းကျစ်အားလုံးမျှော်လင့်ထားဆိုပဲဟလာဟိုလူတွေအများကြီးတွေ့လာပါ။အခုတွေ့တဲ့လူတွေကအရက်သားတွေဖြစ်နေတယ်လားဒုတ်သားလက်နဲ့နဲ့လူတွေဖြစ်နေတယ်တော့လက်နဲ့ကောင်းပြီးတက်ဆင်လာတာမဟုတ်ဘူး။ဆိုတော့ဒီဟာအရင်အရေးကြီးပါလေ။ရာကိုလုံနေတဲ့လူတွေကဘာယူတဲ့နဲ့လုံနေလဲဆိုတာကိုကျွန်တော်တို့ကဒါအရန်တိထားပါပဲအခုတော့မြန်မာတော့ကတော့ကျွန်တော်တို့အရသားတွေအခုတော့တက်နေတယ်ဆိုရင် image ကိုဟိုပေါ်အောင်လို့ကျွန်တော်တို့ထောင်ချောက်တခုဝယ်ဆင်ရင်ထားတယ်လို့မြင်ပါတယ်ဒါကြောင့်မို့လို့လဲတတိကြီးတော်နဲ့အစိုးရတက်ကြတယ်ပြီးဖိပေးချင်းကြိုက်တယ်လို့မြင်ပါတယ်ဆိုတော့ဟိုဒီတော့ပို့ပြီးတော့ကျွန်တော်တို့မီဒီယာတွေတွားခွင့်လောက်ခွင့်ပေးဖို့အဲ့ဒီနေရာတွေကိုတပ်ပါတီကတွားဖို့တွားခွင့်ပေးဖို့တွေကျွန်တော်တို့လုံနေပါတယ်မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တစ်ဖေးတစ်ဖေးနဲ့ဒီဗီဇာကြီးလာနိုင်ပါတယ်နိုင်ငံတကာပို့ပြီးတော့သွတ်ဆွဲပြောဆိုရတဲ့နေရာတွေရှိမှာရှိလာနိုင်ပါတယ်ဗျာ